အိန္ဒိယနိုင်ငံမှာအငင်းပွားစရာဖြစ်နေတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေကြမ်းနဲ့ပတ်သက်ပြီးနိုင်ငံရှေ့မြောက်ဘက်မှာဆန္ဒပြတာတွေအကြမ်းဖက်တဲ့တွေဖြစ်လာနေတာကိုထိန်းချုပ်နိုင်ဖို့အိန္ဒိယအစိုးရကလုံခြုံရေးတပ်ဖွဲ့ဝင်တွေထောင်ထဲချီပြီးတော့အာဏာပြည်နယ်ကိုဆေးလွတ်လိုက်ပါတယ်။အဲ့ဒီဥပဒေကြမ်းကအိန္ဒိယနိုင်ငံအိန္ဒိယနိုင်ငံတွေကမွတ်စလင်မဟုတ်တဲ့သူတွေကိုနိုင်ငံသားဖြစ်စေဖို့ပို့ပြီးတော့လွယ်ကူစေမှာလည်းဖြစ်ပါတယ်။အာဏာပြည်နယ်မြို့တော်ဂေါ်ဟာတီနဲ့ဒီပြည်နယ်တော်ကဒီဒေါသထွက်နေတဲ့ဆန္ဒပြတဲ့သူတွေဟာညမထွက်ရအမိန့်ကိုဖီဆန်ပြီးတော့လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြသလိုကားတွေတာယာတွေကိုလည်းမီးရှို့ခဲ့ကြပါတယ်။အဲ့လူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနောက်ပိုင်းမှာတော့နှိမ်နှင်းပြီးတော့လူစုခွဲခဲ့ပါတယ်ဆန္ဒပြတဲ့သူတွေဟာအာဏာရ BJP ပါတီဝင်တွေရဲ့နေအိမ်တွေကိုလည်းတိုက်ခိုက်တာတွေလုပ်ခဲ့ပါတယ်နိုင်ငံသားဖြစ်ခွင့်ကိုပြင်ဆင်တဲ့ဥပဒေကြမ်းကိုအိန္ဒိယပါလီမန်ရဲ့အထက်လွှတ်တော်ကဗိုလ်ထုနေမှာအတည်ပြုခဲ့တာဖြစ်ပြီးတော့ဝေဖန်သူတွေကတော့ဒီဥပဒေကြမ်းကြောင့်ရွှေပြောင်းချေချနေထိုင်သူတွေဟာအာတန်ပြည်နယ်နဲ့တခြားရှေ့မြောက်ပိုင်းကပြည်နယ်တွေကိုဝင်ရောက်လာပြီးတော့အိန္ဒိယနိုင်ငံကလူနည်းစုမွတ်စလင်တွေကိုဝိုင်းပယ်ခံရတာမျိုးဖြစ်လာနိုင်ပြီးဒါကဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့ဟိန္ဒူမျိုးသားရဲ့အစိုးရရဲ့ဤမှန်းချက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ